တူရကီနိုင်ငံရဲ့စတန်ဘူမြို့ကနက်ကလတ်တစ်ခုကိုနှစ်သိကူနီကတိုက်ခိုက်တာဟာသူတို့အဖွဲ့လက်ချက်ဖြစ်တယ်လို့ IS အစိုးရအဖွဲ့ကဒီကနေ့ကြေညာပါတယ်။အဲဒီဖြစ်ရမှာလူ39ယောက်သေဆုံးပြီး80လောက်ဒဏ်ရာရပြီးတော့တိုက်ခိုက်သူလွတ်သွားတာကြောင့်အာဏာပိုင်တွေလိုက်ရှာနေပါတယ်။ကာလီဖိတ်စစ်တီတူကဒီတိုက်ခိုက်မှုကိုလှုပ်တာလို့ IS အဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးလူ10ယောက်ကိုဖမ်းထားပေမဲ့တကယ်ဝင်ပစ်တဲ့တနက်သမားတော့အဲ့ဒီထဲမှာမပါဘူးလို့တူရကီသတင်းမီဒီယာတွေကဖော်ပြပါတယ်။တနင်္လာနေ့မနေ့ပိုင်းအစောကြီးမှာတနက်သမားတူကဘရိုင်နာနိုက်ကလပ်အပြင်ဘက်မှာရတဲ့ဖော်ဝင်တူဦးနဲ့အရသာတူဦးကိုပြစ်တက်ပြီးတဲ့နောက်ကလပ်ထဲဝင်ပစ်တာပါအခင်းဖြစ်ချိန်ကကလပ်ထဲမှာလူ6လောက်ရှိနေပြီးတချို့ကတော့ဘော့ဆူရက်စီလည်းကြားတဲ့ခုံချထွက်ပြေးကြပါတယ်တနသမားဟာကလပ်ထဲကနေထွက်ပြေးသူတွေကြားတဲ့ရောပြီးတော့လွတ်သွားတာလို့အာဏာပိုင်တွေကပြောပါတယ်ဒါဟာစူးသွမ်းရက်စက်တဲ့တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့တနင်္ဂနွေနေ့ထုတ်ပြန်ချက်ထဲမှာသမရရီဂျစ်ထိုင်ရဲ့အာဒိုဝန်ကပြောပါတယ်တူရကီတနင်္ဂနွေလုံးအတူတကွာရက်တည်သွားမှာဖြစ်ပြီးအကြမ်းဖက်ဝါရီတွေရဲ့ကောက်ကျစ်တဲ့လက်ကွက်ထဲအကြခံမှာမဟုတ်ဘူးလို့သမရကဆိုပါတယ်ကဘာတဝမ်းကောင်းဆောင်တွေကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချကြပါတယ်